ူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချတာရေးပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးဟာမနက်ဖြန်ဧပြီ17ရက်နေ့မှာသူ့ရဲ့နှစ်ရက်ကြာဘင်္ဂါဒေ့ရှ်ခရီးစဉ်စတင်မှာဖြစ်ပါတယ်။ဒုက္ခသည်ပြည်လည်လက်ခံရေးလှုပ်ဆောင်နေမှုနဲ့ပတ်သက်လို့နိုင်ငံတကာဘက်ကဖိအားတွေပြင်းထန်နေချိန်မှာပဲဒီခရီးစဉ်ပေါ်ပေါက်လာတာဖြစ်ပါတယ်။ခီးစဉ်အတွင်းမြန်မာနိုင်ငံကထွက်ပြေးသွားကြတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပေမဲ့ဘာတွေကိုအဓိကထားဆွေးနွေးကြမယ်ဆိုတာကိုအသေးစိတ်မသိရသေးပါဘူး။ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားကြတဲ့ဆိုတဲ့မြန်မာနိုင်ငံဘက်ကဒုက္ခသည်တွေရှိရာစခန်းတွေကိုပါတွားရောက်ဖို့စီစဉ်ထားတာကြောင့်ဒါဟာမြန်မာအစိုးရအစိမ့်အရာရှိတအူးအနေနဲ့ပထမဆုံးအကြိမ်ဒုက္ခသည်စခန်းတွေကိုတွားရောက်ခြင်းလည်းဖြစ်ပါတယ်။သူ့ရဲ့ခီးစဉ်နဲ့ပတ်သက်လို့ဝန်ကြီးဒေါက်တာဝင်းမြတ်အေးကVOA ကိုအခုလိုပြောပြတာဖြစ်ပါတယ်
။ဘောယူနဲ့မမကကရုပ်နေတယ်ဆိုတာမျိုးအဲဒီမှာရှိရဲ့ဒီအဲဒီဟိုဘက်ကဲမျိုးရောက်နေတဲ့သူတွေကသိကျင်မှသိမယ်ဒီ message share ရောက်လားမရောက်လားဒီသတင်းစကားတွေကတကယ်ရောအမှန်ကိုသိရလားဆိုတာအဓိကတော့ဘာလဲဆိုတော့ကျွန်တော်ပြန်လည်လက်ခံရေးကိုကျွန်တော်အစီအစဉ်ဖြစ်နေတယ်အစီအစဉ်ပြောင်းကြိုးစားဆောင်ရွက်နေတယ်အစီအစဉ်လည်းဖြစ်တယ်ဒါပေမဲ့ကျန်တဲ့လက်ခံဖို့အတွက်မစနိုင်ဘူးပေါ့အဲ့တော့ဒီမိုဆာကျုပ်တိုင်းလှုပ်ဆောင်ဖို့အတွက်ကနှောက်နှေးနေတာရှိနေတယ်အဲ့တော့ဘင်္ဂလားဒေ့ရှ်ဘက်နဲ့ပြန်ပြီးတော့ကျွန်တော်ညှိနှိုင်းဆောင်ရွက်ရမှာရှိတယ်ဒါကြောင့်မို့ကျွန်တော်သွားတယ
်ပြီးခဲ့တဲ့ February လကမြန်မာပြည်ထရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွီဘင်္ဂလားဒေ့ရှ်နိုင်ငံတွားရောက်ခဲ့စဉ်မှာမြန်မာပြည်ကိုပြန်ပို့မယ်ဒုက္ခသည်အိမ်တော်စု1900နီးပါးနဲ့လူဦးရေ8000ကျော်စည်းရင်းကိုဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးကပေးအပ်ခဲ့ပါတယ်လောလောဆယ်မှာဒီလူဦးရေ8000ကျော်တည်းက800ကျော်ဟာမြန်မာပြည်မှာနေထိုင်ခဲ့သူတွေအဖြစ်နှစ်ဖက်အတည်ပြုပြီးဖြစ်တာကြောင့်သူတို့ကိုပြန်လည်လက်ခံဖို့အသင့်ရှိနေကြောင်းအလုံတမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူအင်အားဝန်ကြီးဦးသိန်းစွေကမကြာသေးခင်ကပြောဆိုထားပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကပြန်ပို့ဖို့လူစည်းရင်းပေးတာမှာသဘောတူထားတဲ့သမတ်ပုံစံမဟုတ်ပဲပေးပို့ထားတာတွေနဲ့ပတ်သက်လို့နိုင်ငံခြားအကြေတဝင့်ဆွေးနွေးအဖြစ်ရှာမယ်လို့လည်းဒေါက်တာဝင်းမြတ်အေးကဆိုပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့တိမ့်နဲ့ခြီးတဲ့ဒုက္ခသည်တွေနှစ်နှစ်အတွင်းနေရပြန်ရေးအတွက်အစီအစဉ်သဘောတူညီချက်ကိုပြီးခဲ့တဲ့ဇန်နဝါရီလမှာဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံသဘောတူလက်မှတ်ရေးထိုးခဲ့ပေမဲ့တိတိကျကျမစတင်နိုင်သေးပါဘူးပြီးခဲ့တဲ့ရက်ပိုင်းကမြန်မာနိုင်ငံကို6ရက်တာလာရောက်ခဲ့တဲ့ကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်အာဆူလာမွဲလာကရခိုင်မြောက်ပိုင်းကိုတွားရောက်ခဲ့တာမှာထွက်ပြေးသွားတဲ့ဒုက္ခသည်တွေပြန်လည်နေရာချထားရေးပြင်ဆင်ဆောင်ရွက်မှုတွေကိုမတွေ့ခဲ့ရတာကြောင့်ဒုက္ခသည်တွေနေရာပြန်ရေးဟာအဆင်သင့်မဖြစ်သေးဘူးလို့ဆိုထားပါတယ်။ဒါပေမဲ့လက်ရှိမြန်မာအစိုးရဘက်ကတော့ဒါကိုငြင်းဆန်ထားပြီးပြန်လည်လက်ခံရေးအတွက်အဆင်သင့်အနေထားမှာရှိတယ်လို့ဆိုထားပါတယ်။ဒီခီးစဉ်မှာဒုက္ခသည်တွေနဲ့တွေ့ဆုံပြီးပြန်လည်လက်ခံနိုင်ရေးအတွက်ပြင်ဆင်ထားတာတွေကိုဒုက္ခသည်တွေသိရှိနိုင်ဖို့ရှင်းလင်းပြောဆိုသွားမယ်လို့လည်းဝန်ကြီးကဆိုပါတယ
်။ဒီကတော့ကျွန်တော်ကတော့ကျွန်တော်တို့ရဲ့သဘောယူနဲ့ကျွန်တော်တို့ရဲ့ပုံမှန်ကန်စွာဆောင်ရွက်တဲ့လှုပ်ဆောင်ချက်တွေကိုသိဖို့ပေါ့နော်သဘောယူနဲ့မှန်မှန်ကန်ကန်လုပ်နေတယ်ဆိုတာမျိုးအဲဒီမှာရှိရဲ့ဒီအဲဒီဟိုဘက်ကဲမျိုးရောက်နေတဲ့သူတွေကသိကျင်မှသိမယ်ဒီ message share ရောက်လားမရောက်လားဒီသတင်းစကားတွေကတကယ်ရောအမှန်ကိုသိရလားဆိုတာအဓိကတော့ဘာလဲဆိုကျွန်တော်ပြန်လည်လက်ခံရေးကိုကျွန်တော်အစီအစဉ်ဖြစ်နေတယ်အစီအစဉ်ပြောင်းကြိုးစားဆောင်ရွက်နေတယ်အစီအစဉ်လည်းဖြစ်တယ်ဒါပေမဲ့ကျန်တဲ့လက်ခံဖို့အတွက်မစနိုင်ဘူးပေါ့။ဘာလို့မစနိုင်နေလဲဆိုတော့ဒီသဘောတူစာချုပ်တိုင်းကတောက်လျှောက်လှုပ်ဆောင်သွားမယ်ဆိုရင်ကျွန်တော်စပြစ်တာကြားပြီခင်ဗျ။အဲ့တော့ဒီသဘောတူစာချုပ်တိုင်းလှုပ်ဆောင်ဖို့အတွက်ကနှောက်နှေးနေတာရှိနေတယ်။အဲ့တော့ဘင်္ဂလားဒေ့ရှ်ဘက်နဲ့ပြန်ပြီးတော့ကျွန်တော်ညှိနှိုင်းဆောင်ရွက်ရမှာရှိတယ်။ဒါကြောင့်မို့ကျွန်တော်တို့သွားတယ်
။နှစ်ရက်ကြာခီးစဉ်အသေးစိတ်အစီအစဉ်ကိုတော့ညှိနှိုင်းဆဲရှိသေးကြောင်းမြန်မာနိုင်ငံနိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူက VOA ကိုခုလိုပြောပြပါရစေ။အဲ
့တော့အဓိကတော့ကျွန်တော်တို့ဒါကနဲ့ကော့ခ်စကားနဲ့နှစ်ခုသွားဖို့အစီအစဉ်နေပါလေ။အဲ့တော့အခုအစီအစဉ်သေးစိတ်ကတော့အခုကျွန်တော်တို့ဒါကဘက်မှာကျွန်တော်တို့မြန်မာသမ္မတကြီးနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးဌာနနဲ့ညှိနေပါလေ။အဲ့တော့ပြီးရင်တော့ကျွန်တော်တို့ဒါကမှာကျွန်တော်တို့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးဌာနနဲ့ပြည်ထောင်စုဝန်ကြီးဌာနတာဝန်ရှိသူတွေနဲ့ဆွေးနွေးဖို့ရှိပါလေ။
ဒုက္ခသည်စခန်းတွေကိုမြမအစိုးရအစိမ့်မြင့်တာဝန်ရှိသူတဦးအခုလိုတွားရောက်မဲ့ဒီအစီအစဉ်ကိုချိန်နဲ့အားရကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကပြောဆိုထားပြီးဘင်္ဂလားဒေ့ရှ်အစိုးရဘက်ကနောက်တစ်တောက်ပြန်လည်ပေးပို့မယ်လူတထောင်လောက်စည်ရင်းကိုလည်းမကြခင်မှာမြမအာဏာပိုင်တွေလက်ထဲပေးရသွားမယ်လို့ဘင်္ဂလားဒေ့ရှ်သတင်းတွေကဖော်ပြထားကြပါရဲ့ရှင်